ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နဲ့ကွက်ခိုင်မြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNL ကဒီနေ့တိုက်ပွဲ2နေရာဖြစ်ခဲ့ပြီး19ရက်နေ့ကလည်းတနေ့တည်းတိုက်ပွဲ9ချိန်အထိပြင်းထန်ခဲ့ပါတယ်။အလားတူကချင်ပြည်နယ်မှာလည်းစံပရာဘွန်မြို့နယ်အတွင်းစစ်ကောင်စီတပ်တွေနဲ့KIO KIA ကချင်တပ်ကြားတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးစံပရာဘွန်မြို့မှာရှိတဲ့စစ်ကောင်စီစခန်းတစ်ခုကို KIA ကသိမ်းယူခဲ့ပါတယ်။ဒီအကြောင်းကိုရနိုင်စူးစီးပြောပြပေးပါဦးခင်ဗျာ။
စစ်ကောင်စီတပ်နဲ့ DNL တပ်ဖွဲ့ကြားဇူလိုင်လ5ရက်နောက်ဆုံးပတ်ကစတင်ပြီးတော့ဒီလ19ရက်နေ့အထိတိုက်ပွဲပေါင်း52ကြိမ်ဖြစ်ပွားခဲ့တာမှာဒီကနေ့အထိလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။လက်တလောချမ်းပြည်နယ်မြောက်ပိုင်းမူဆယ်နယ်ကွက်ခိုင်မြို့နယ်အတွင်းနှစ်နေရာမှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့ DNL ရဲ့ပြန်ကြားရေးတာဝန်ခံဒုတိယဗိုလ်မှူးကြီးတာအိတ်ကျော်က VOA ကိုပြောပါတယ်
။ဒီနေ့မှာတော့နှစ်နေရာပေါ့ဒီမူဆယ်ဆလမ်ပဲအချမ်းရဲ့ဒီအခုခိုင်ကွန်မှုပဲအချမ်းရဲ့ဒီစီတော့မတီးရသေးဘူးနော်တဲ့ဝဲဒီစီတော့မတည့်သေးဘူး။
မကြာခဏဆိုသလိုနှစ်ဖက်တိုက်ပွဲတွေဖြစ်နေတာမှာဒီလ19ရက်နေ့ကလည်းတရက်ထဲမှာနဲ့တိုက်ပွဲ9ကြိမ်အထိဖြစ်ခဲ့ပြီးတော့လက်နက်တချို့သိမ်းဆီးရခဲ့ကြောင်းလည်းသူကပြောပါတယ
်19ရက်နေ့မှာတော့ဒီ9ကြိမ်ဖြစ်တဲ့ဒီအတိအကျဖြစ်တဲ့နေရာတွေကတော့မူကုံမြို့နယ်ရဲ့ခံမြို့နယ်ရဲ့ဒီမူဆယ်မြို့နယ်တုံမြို့နယ်မှာဖြစ်တယ်အထူးတစ်ခါတော့ဒီသက္ကသတီအထူးစစ်စင်တိုက်ခိုက်တော့တိုက်ပွဲဖြစ်ပွားတာရှိတဲ့တချို့နေရာမှာအစ်ကိုမပြနေအောင်ပြပစ်တိုက်ရတယ်အလိမျိုးအနိထားရဟောရှိရရှိတယ်ဒီ19ရက်နေ့မှာဒီမူကုတ်ပြမှာဖြစ်တဲ့တိုက်ပွဲမှာတော့အားလည်းနဲ့တင်းစီရမြရတော့ရှိတယ
်19ရက်နေ့တိုက်ပွဲတွေဟာမူကုတ်မြို့နယ်အထက်ညောင်ကုန်းအောင်ညောင်ကုန်းကုန်းဆန်နဲ့ဖြူအောင်ရွာအနီးမှာ၅ကြိမ်မူဆယ်မြို့နယ်ဆိုင်းခေါင်ရွာအနီးမှာ၃ကြိမ်နဲ့ကုတ်ခိုင်မြို့နယ်ခိုမုံရွာအနီးမှာ၃ကြိမ်ဖြစ်ခဲ့ပြီးတော့မူကုတ်မြို့နယ်အတွင်းတိုက်ပွဲမှာတနက်6လက်နဲ့လက်နက်ခဲရန်တွေတင်းစီခဲ့ကြောင်းDNL ပြန်ကြားရေးသတင်းစာမျက်နှာမှာဖော်ပြထားပါတယ်တိုက်ပွဲတွေကတော့ဆက်ဖြစ်နေပြီးဒီနေ့မှလည်းမူဆယ်မြို့နယ်ဆယ်လန့်ရွာဘက်မှာတိုက်ပွဲဖြစ်ခဲ့တဲ့အကြောင်းဒေသခံတို့ကပြောပါတယ
်အခုပဲလက်တည်းကြည့်နေတာကမဲတော့ရဲ့စီးတော့ပြင်းလို့တူနေတာကမဒီမွေးအချိန်ပဲဒီတော့မဝဲပေါ့
ဒီလ20ရက်နေ့နေကင်းပိုင်းကဆယ်လန့်ရွာအနီးစူတောင်းတောင်ဖုန်ကြီးချောင်းကိုလက်နက်ကြီးကျတာကြောင့်ကျောင်းနိုင်ဆရာတော်ထိခိုက်ဒဏ်ရာရခဲ့ကြောင်းနဲ့မူဆယ်စေယုံမှာစေကုသခံရကြောင်းလည်းဒီဒေသခံကပြောပါတယ်
အခုတော့မမတော်ဆရာတို့တပားလေးရှိထားတာအမေရဒီကျောင်းဆောင်မမဒီမင်းကြီးကြတာပေါ့ကျောင်းလေးဆုတ်ပြတော့ပဲဆရာတော်ရှိတယ်ဆရာတော်မူဆယ်ပြေးမှာခုမင်းရင်းနေတယ်တော့ပြတာ
ဆယ်လန့်ကျေးရအနီတိုက်ပွဲတွေကြောင့်မန်းကတ်မိုင်းဆက်နန်းကတ်ရွာ300ရွာကဒေသခံ900လောက်ဟာစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်ခုလိုရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ DNL ကြားတိုက်ပွဲတွေဇက်တိုက်ဖြစ်နေတယ်လို့ပဲကချင်ပြည်နယ်အတွင်းမှာလည်းစစ်ကောင်စီတပ်နဲ့ KIA တိုက်ပွဲတွေရက်ဆက်ဖြစ်နေပါတယ်ဒီလ20ရက်နေ့ကပူတာအောင်မြကြီးနားလန်းကစွန်ပရာဘော်မြို့နယ်ဒုခကြေးရွာတရားမှာရှိတဲ့စစ်ကောင်စီတပ်စခန်းတစ်ခုကို KIA ကသိမ်းယူခဲ့ပြီးအထူးကိစ္စရင်းတော့မသိရသေးကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ
်ကျွန်တော်ကချင်ပြည်နယ်စွန်ပရာဘော်မြို့နယ်ဒုခဆိုတဲ့တပ်စခန်းကိုတပ်ပကနဲ့တင်းပိုက်လိုက်တဲ့ဖြစ်စဉ်ပေါ့တပ်ပွဲရှိပါတယ်မနေ့ကအမနေ့မိုးမလင်းလေးတစ်ချိန်ကလည်းနေ့လေ7နာရီအထိဖြစ်တဲ့ဖြစ်စဉ်ဖြစ်ပါတာစခန်းကတော့ကဲဘက်ကနေတင်းလာဖြစ်ပါတယ်ဟုတ်ကဲ့စခန်းတောင်မှလစ်လွတ်တယ်ဆိုတော့ဆက်ကဆက်ဘက်ကလည်းတော်တော်အထိနာမဲ့တင်ပါတယ်ဒါမဲ့ကင်းကနာနဲ့ဗာနဲ့တော့ကျွန်တော်ကတော့မရပါဘူးခင
်ဗျဒေတာရင်းသတင်းမီဒီယာတွေမှာတော့စစ်ကောင်စီတပ်ဖက်က10ဦးကျော်နဲ့ KIA ဘက်က2ဦးကြာဆုံးကြောင်းKIA ကလက်နက်ခဲယံအများပြားသိမ်းဆီးရမိကြောင်းဖော်ပြထားပြီးတော့ VOA အနေနဲ့တော့တိကျအတိမပြုတ်နိုင်သေးပါဘူး။တိုက်ပွဲဖြစ်ပွားရာဒုခကြေးရွာကပြည်သူတွေကတော့ဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေရပြီးတော့ပူတာအောင်မြကြီးနားကားလမ်းလည်းအသွာလာပိတ်ထားတယ်လို့စွန်ဘရာဘွန်ဒေသခံတို့ကပြောပါရတယ်။စွန
်ဘရာဘွန်ကလည်းတော့နည်းနည်းဝေးတယ်တိုက်ပွဲဖြစ်နေတာ။ပြောင်းတော့အပေါ်ကပြောင်းတော့လည်း -10 လောက်ရှိတယ်ဒုခကြေးရွာတွေ။ရွာကလူတွေကအကုန်လုံးထွက်ပြေးတယ်လို့ပြောတာပဲခင်ဗျ။အင်ချင်းနဲ့ဖေးကျော်လို့ရှိတယ်ကလာနောပိတ်ခါတာဆင်းလို့ပဲပိတ်ခ
ါဒီအပိုင်းတွင်ဖားကန်တနိုင်းနဲ့ဝိုင်းမော်မြို့နယ်အတွင်းမှာလည်းတိုက်ပွဲဖြစ်ပွားတာတွေရှိသလိုရွှေကူမြို့နယ်အေရီမြို့ချောင်းမှာလည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျာ